မြန်မာနိုင်ငံမှာတနင်္ဂနွေတရက်ထဲမှာတင်ကိုဗစ်ပိုးစမ်းသပ်မှုတထောင်ကျော်ပြုလုပ်ခဲ့ရမှာအတည်ပြုလူနာသက်2300ကျော်တွေ့ခဲ့ရပြီးသေဆုံးရသူက35ဦးရှိနေတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကိုဗစ်ကူးစက်မှုရှိတဲ့အတည်ပြုလူနာဟာ22ရာခိုင်နှုန်းကျော်ရှိနေတာဖြစ်ပြီးဒါဟာမနစ်ကနှစ်ကုန်ပိုင်းလောက်မှာကိုဗစ်ကူးစက်မှုနှုန်းမြင့်တက်ချိန်ကထက်ကိုကူးစက်မှုနှုန်းကပိုပြီးများနေတာဖြစ်ပါတယ်။ဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးကျန်းမာရေးစနစ်နဲ့တကွကိုရိုနာဗိုင်းရပ်စ်ကာကွယ်ဆိုင်ရာလှုပ်ဆောင်မှုတွေကိုကောင်းကောင်းမလုပ်နိုင်တော့တဲ့မြန်မာနိုင်ငံမှာမကြခင်သတင်းပတ်တွေအတွင်းကကိုဗစ်ကူးစက်မှုနှုန်းကတဟုန်တိုးမြင့်တက်လာနေတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာကိုဗစ်ကူးစက်မှုမြင့်မားတာနှစ်ကြိမ်ရှိခဲ့ပြီးဒီကူးစက်မှုလှိုင်းနှစ်ခုစလုံးအတွက်ကိုဗစ်စမ်းသပ်မှုတွေနဲ့တိကျခွဲနေရမယ်ကွာရန်တိန်းစင်တာတွေဖွင့်ပြီးအခြေအနေကိုတည်ငြိမ်မှုရှိအောင်ထိန်းထားနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတလွှာကာကွယ်ဆေးတွေစပြီးထိုးပေးဖို့အတွက်လုပ်နေချိန်မှာပဲစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အစီအစဉ်တွေကောင်းကောင်းဆက်မလုပ်နိုင်ပဲဖြစ်ရတဲ့အပြင်ဆေးဝန်တန်းအများစုဟာအကြမ်းဖက်အာဏာဖီဆန်နဲ့စီရင်ဝင်နေတာကြောင့်ကျန်းမာရေးဆောင်ရှောက်ကုသရေးမှာပါအခက်ကြုံနေရတာဖြစ်ပါတယ်။လက်ရှိမှာဓာတ်ခွဲနမူနာ 1.8 သန်းနီးပါးစစ်ပေးနိုင်ခဲ့ပြီးအတည်ပြုလူနာ 36,000 ကျော်ရှိနေတယ်လို့တေဆုံးအသူစုစုပေါင်းက3419ယောက်ရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်